ကာဇာကမြောက်ဒေသမှာဟာမတ်စစ်သွေးကြွအဖွဲ့ရဲ့ပြီးခဲ့တဲ့စနေနေ့ကတိုက်ခိုက်မှုအတွင်းမှာတရုတ်နိုင်ငံသား3ယောက်သေဆုံးခဲ့တယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုပြောကြားပါတယ်။နောက်ထပ်တရုတ်နိုင်ငံသား2ယောက်ပျောက်ဆုံးနေတယ်လို့တော်တော်များများနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံသားဤဌာနပြောခွင့်ရဝန်ဝေဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကာဇာကမြောက်ဒေသတွေကပါလက်စတိုင်းနဲ့အစ္စရေးနယ်စပ်ကနေဟာမတ်စစ်သွေးကြွတွေနှီးမျိုးစုံနဲ့အစ္စရေးမျိုးတွေတဲကိုဝင်ရောက်ပြီးတော့အမြောက်အများကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့150ထံမင်းတွေကိုလည်းတစားကန်တွေအဖြစ်နဲ့ခေါ်ဆောင်သွားခဲ့ကြပါတယ်။ဟာမတ်တွေရဲ့တိုက်ခိုက်မှုအတွင်းမှာအစ္စရေးမှာတွားရောက်အလုံးလုံးနေကြတဲ့အာရှတိုက်သားတချို့သေဆုံးခဲ့ပါတယ်။အစ္စရေးနိုင်ငံထဲမှာအလုံးလုံးနေကြတဲ့ဖိလစ်ပိုင်နိုင်ငံသား3000ကျော်ရှိပြီးအများစုဟာကျန်းမာရေးကဏ္ဍမှာလုက္ကိုက်နေကြတာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားဌာနကပြောပါတယ်။နေရပ်ပြန်လာခြင်းနဲ့ဖိလစ်ပိုင်လူမျိုးတွေအတွက်အစီအစဉ်တွေလုပ်ပေးနေတဲ့တစ်ချိန်တည်းမှာပဲဖိလစ်ပိုင်ကနေအစ္စရေးကိုတွားတဲ့ခီးစဉ်အလုံးကိုလည်းအကန့်အသတ်မရှိဆိုင်းထားဖို့အတွက်ဖိလစ်ပိုင်နိုင်ငံသားဌာနကအကြံပြုထားပါတယ်ရှင်။